စီဦးနိုင်ငံကတုတ်တန်တစ်ခုမှနေထိုင်နေရတဲ့မြန်မာနိုင်ငံသား6ကိုအာဏာရှင်တွေဖမ်းဆီးမိခဲ့ပြီးပြည်ငွေဗီဇာတက်တန်းကျော်လွန်နေထိုင်မှုပါဝင်လူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူလိုက်ပါတယ်။စီဦးလူမှုကြီးကြပ်ရေးဌာနကမနေ့ကလှည့်လည်ဆစ်ဆင်းနေတဲ့6ချုပ်ခန်းတုတ်တန်ဤမြန်မာမျိုးသားတူကိုတွေ့ခဲ့ရကဖပြေးကိုကြိုးစားတဲ့အတွက်လက်လံဖမ်းဆီးမိတာဖြစ်ကြောင်းလူမှုကြီးကြပ်ရေးအာဏာရှင်ဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီနောက်မှာတော့ဖမ်းဆီးမိသူမြန်မာမျိုးသားကတုတ်တန်ဝင်းတွင်းကဖြစ်သလိုဆက်လုပ်ထားတဲ့သူနေထိုင်ရာနေရာကိုပြသရာကနောက်ဆက်တွဲမြန်မာမျိုးသား9ယောက်ကိုပါဖမ်းဆီးမိတာဖြစ်ပါတယ်။အသက်22နှစ်ကနေ42နှစ်ကြာအရွယ်တွေဖြစ်ကြတဲ့မြန်မာမျိုးသား6ယောက်ဟာတင်းကြိုင်းမှာအုတ်ကူချင်းတူတဲ့အလုပ်လုပ်နေသူတွေဖြစ်ဝန်ခံခဲ့ပြီးအာဏာပိုင်တွေကအမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲလူမှုကြီးကြပ်ရေးဌာနကြေညာချက်ကဖော်ပြထားတာပါ။တင်းကျပ်တဲ့လူမှုကြီးကြပ်ရေးဥပဒေတွေပြဋ္ဌာန်းထားတဲ့စင်ကူနိုင်ငံမှာပြည်ငွေဗီဇာတက်တန်းကျော်လွန်နေထိုင်သူတွေတရားဝင်ဝင်ထွက်သူတွေကိုထောင်ဒဏ်6လနဲ့ကျိန်းဒဏ်3ချက်ထိအပြစ်ပေးလို့ရှိပါတယ်။နိုင်ငံကနေတရားဝင်ပြန်လည်ထွက်ခွာသူတွေကိုတော့စင်ကူဒေါ်လာ2000တောင်မှမဟုတ်ထောင်ဒဏ်6လဒါမှမဟုတ်ထောင်ဒဏ်နဲ့ငွေနဲ့နှစ်မျိုးစလုံးကြက်ခံတဲ့အဖြစ်ပေးနိုင်ကြောင်းလဲစင်ကူလူဝေးမှုကြီးကြပ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။